ထိုင်းနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း40အောက်တိုဘာလ6ရက်နေ့ကဖြစ်ပွားခဲ့တဲ့အရေးခေမှာထိုင်းအာဏာပိုင်တွေနဲ့လက်ရာရင်းသမားတွေရဲ့တပ်ဖြတ်မှုကြောင့်တိုက်ဆုံးခဲ့ရတဲ့ဒါဇင်နဲ့ချီတဲ့ကျောင်းသားတွေအတွက်ရည်စူးပြီးကျောင်းသားဟောင်းတွေနဲ့တက်ကြွလှုပ်ရှားသူတွေကအမတ်တရအထိမ်းမှတန်ဃာတော်တွေကိုဆွန်းစက်ကပ်လှူဒန်းခဲ့တယ်လို့အောင်းမေပွေနေလဲကျင်းပခဲ့ပါတယ်။ထိုင်းနိုင်ငံကနေ VOA သတင်းတောက် Ron Corbin သတင်းပေးပို့ထားတာကိုဒေါခင်မျိုးတက်ကပြောပြပေးပါလိမ့်မယ်။
2014ခုနှစ်မေလကတည်းကစစ်တပ်ကအာဏာသိမ်းထားတဲ့ထိုင်းနိုင်ငံမှာနိုင်ငံရေးအရအတိမ်းဆောင်မခံတဲ့တင်းမာမှုတွေရှိနေချိန်မှာပဲဒီအထိမ်းမှတ်ပွဲကိုကျင်းပနေတာဖြစ်ပါတယ်။မျက်မှောက်ဖြစ်ထိုင်းနိုင်ငံရေးသမိုင်းအတွက်အဆိုးဝါးဆုံးနေ့ဖြစ်တဲ့အများကရှုမြင်တဲ့1986ခုနှစ်အောက်တိုဘာလ6ရက်နေ့ဝန်းနေပွဲဖြစ်ရအတွက်ထိမ်းမှတ်ကျင်းပပွဲမှာဟောပြောပွဲတွေအမှုပညာပြကွက်တွေနဲ့ယဉ်ကျေးမှုပြပွဲလေးတွေကျင်းပတာဖြစ်ပါတယ်။စစ်အစိုးရကပွဲအားလုံးလူလူကိုကျင်းပဝင်ပေးပေမဲ့တည်တည်ချာချာစောင့်ကြည့်နေတာပါ။ဒါပေမဲ့ဟောင်ကောင်ကဒီမိုကရေစီလှုပ်ရှားသူဂျိုရှူအာဝမ်ဗုဒ္ဓဖူးနဲ့ဘန်ကောက်လေစိတ်ကိုရောက်လာတာကိုတော့ပေးမဝင်ခဲ့ပါဘူး။ထူလန်လန်ကောင်တက်ကလူကနိုင်ငံရေးသိပ္ပံပညာရှင်ပန်ဒစ်ချန်ရိုချာနာကီလ်ကတော့ဆွေးနွေးပွဲတက်ဖို့လာတဲ့ဝမ်ကိုပေးမဝင်တဲ့အတွက်စိတ်ပျက်မိတယ်လို့ပြောပါတယ
်။ Hi authority depends ဂျိုရှ
ူအာဝမ်ထူလန်လန်ကွန်တက်ကလူမှာမနေ့ပြန်မင်းကွန်းပြောပေးဖို့ဖိတ်ထားတဲ့ဂျော့ရှွာဝမ်ကိုဒီမနေ့ပဲထိုင်းအာဏာပိုင်တွေဖမ်းသွားတာဟာဝမ်းနည်းဖို့ကောင်းပါတယ်။ဘာကြောင့်လဲဆိုတော့ကမ္ဘာတဝန်းဒီမိုကရေစီရေးအတွက်လက်ရှိအခြေအနေနဲ့ပတ်သက်ပြီးသူဘာတွေပြောမယ်ဆိုတာကိုသိကျင်လို့စောင့်နေကြတာမို့ပါ
။အခုလိုဝမ်ကိုဖမ်းဆီးခဲ့တာဟာလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးထိုင်းဆိုရကဖိနေချင်တာကိုပြနေတယ်လို့ Amnesty International လူခွင့်အဖွဲ့ကြီးကပြောပါတယ်။ထိုင်းနိုင်ငံမှာအရင်ဆက်အာဏာရှင်တနောင်းကတိကဆံကိုဖျောက်ချပြီးပြည်ပကိုထွက်ပြေးစေခဲ့တဲ့1983ခုနှစ်အောက်တိုဘာလကျောင်းသားဆန္ဒပြမှုတွေဖြစ်ပွားခဲ့တဲ့နောက်ပိုင်းဒီ86ခုအကြမ်းဖက်မှုဟာလက်ရရင်းတွေနဲ့သူတို့ကိုအထူးယုံကြည်ကြသူတွေရဲ့လက်တောင်ပြန်မှုလို့အများကမြင်ကြတာပါ။စီးခဲစင်ခုံမှုတွေနဲ့ရင်ဆိုင်ရတဲ့ထိုင်းဆိုအတွက်အင်ဒိုချိုင်းနာဒေသတွင်ပဋိပက္ခဖြစ်ပွားနေခြင်း1986ခုနှစ်မှာဒီရေခင်းပေါ်ပေါက်ခဲ့တာလို့ထူလလန်ကောင်းတက်ကလူကနိုင်ငံရေးသိပ္ပံပညာရှင်တီတီနန်ပေါင်စုဒီဟာကပြောပါတယ
် star on the Thai collective psyche and at that time
ထိုင်းနိုင်ငံမှာအဲ့ဒီချိန်ကအစွဲလမ်းတိတ်ကြည့်ပြီးတော့လက်ဝဲလှုပ်ရှားမှုကိုကနဦးအစိုးရစန့်ကျင်ရေးလှုပ်ရှားမှုအဖြစ်သတ်မှတ်ထားချိန်မှာဒီဖြစ်ရပ်ကအမှားရွတ်တစ်ခုဖြစ်ခဲ့ပါတယ်။နောက်ပိုင်းမှာတော့1983ဆီအာနာရှင်စနစ်ဘက်ကနေရပ်တည်ပြီးတော့ဆီအာနာရှင်လက်ခံမှုလို့မြင်ပြီးအစိုးရစန့်ကျင်ရေးလှုပ်ရှားမှုအဖြစ်အသွင်ပြောင်းသွားတာလည်းဖြစ်ပါတယ်။
တပံမှာတွဲလောင်းချီထားတဲ့တေဆုံနေတဲ့ចောင်းသားကိုရိုက်နှက်နေတာလူတွေကဝိုင်းကြည့်နေတယ်။ AB သတင်းတပ်ပုံပေါ်ထွက်လာရတဲ့နောက်ပိုင်းဖြစ်ပွားခဲ့တဲ့ဒီဆန္ဒပြမှုကိုအခုလိုရရက်ဆက်ဆက်ဖြုတ်ခွဲတာခံခဲ့ရတာလည်းဖြစ်ပါတယ်။နိုင်ငံရေးလေလာတုံ့တက်သူ Chris Baker ကတော့1986ခုနှစ်ဖြစ်ရဟာထိုင်းလူမှုအတိုင်းဝိုင်းတွင် Shiu Conservative အယူဝါဒလွှမ်းမိုးမှုကနေဖြစ်လာတာကိုထောက်ပြနေတယ်လို့ပြောပါတယ်
။ Conservative figures in
ထိုင်းလူမှုအစိုင်းဝိုင်းက conservative အယူဆသူတွေအဖို့အတိုက်ခံတွေနဲ့ပတ်သက်ပြီးအရင်တစ်ခါတုန်းကမှတွဲပြီးမတွေးခဲ့တဲ့လက်ဝဲဝါဒီတွေ၊ចောင်းသားတွေနဲ့တော်ရယာ community တွေကိုအတူတူပဲဆိုရက်အတွေ့အခေါ်မျိုးဝင်လာပုံရပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲ liberal ကြတဲ့နိုင်ငံရေးပုံစံအစ်စ်တစ်ခုလည်းထိုင်းလူမှုအစိုင်းဝိုင်းကပေါ်ထွန်းလာခဲ့ပြီးတော့အဲ့ဒီမှာအထိတ်အလန့်ဖြစ်နေတဲ့အလေအလတ်အယူဆရှိသူတွေပါတွေ့လာရပါတယ်။
ထိုင်းနိုင်ငံမှာအခုချိန်ဟာအာဏာသိမ်းထားတဲ့စစ်တပ်အုပ်ချုပ်မှုအောက်မှာရှိနေစေမှုဒါမျိုးဖြစ်ရတဲ့အချိန်မျိုးထပ်ပြီးဖြစ်လာစေနိုင်တဲ့အတွက်အခုချိန်ကတိတ်ရေးကြီးတဲ့ချိန်လို့လည်းပြောပါတယ်။ထိုင်းနိုင်ငံရဲ့နိုင်ငံရေးအဆင့်ဆင့်ပြောင်းလဲလာမှုကိုကြည့်ရင်အစိုးရတွေကိုစစ်တပ်ကဖြုတ်ချအာဏာသိမ်းပြီးရွေးကောက်ပွဲတွေကျင်းပပေးတာနဲ့တန်တရာလဲနေတာကိုတွေ့ရပါတယ်။လက်ရှိစစ်အစိုးရဟာ2018ခုနှစ်နောက်ပိုင်းရွေးကောက်ပွဲကျင်းပပေးမယ်လို့ကြေညာပေးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအတွက်လူမှုလက်ခံမှုကိုမကြသေးခင်ကမှရထားတာပါ။